မလေးရှားနိုင်ငံဗဟန်းပြည်နယ်ကန်တန်မြို့ကဆက်မှုဆောင်မှာဂျာတာပတိနေ့ကလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကတရားမဝင်အလုပ်သမားတွေကိုစီမံချက်တွေနဲ့ဖမ်းဆီးခဲ့တဲ့အထက်မှာဖမ်းဆီးခံရသူအများစုဟာမြန်မာနိုင်ငံသားတွေဖြစ်ပါတယ်။အဲ့ဒီထက်မှာအသက်မပြည့်သေးတဲ့ကလေး120ကျော်ပါဝင်နေတယ်လို့ဆိုပါတယ်။ထိုင်းနိုင်ငံအခြေစိုက် VOA သတင်းတောက်မိုင်းအေးမှသတင်းပေးပို့ထားတာကိုကြည့်ရှုနာတော်တာရှင်းနိုင်ပါပြီ
။မလေးရှားနိုင်ငံပါဟန်ပီနယ်ကွမ်တမ်မြို့ရဲ့စက်မှုလက်မှုလုပ်ငန်းများလုပ်ကိုင်နေတဲ့စက်ရုံတွေရှိတဲ့ရက်ကွက်ကိုမလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေအပါအဝင်အဖွဲ့ဆောင်ကကြာသာပတိနေ့ကစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာပါ။ဒီစစ်စင်ရေးမှာမြန်မာကလေး120ကျော်ဖမ်းဆီးခံခဲ့ရပြီးဖမ်းဆီးခံရသူအများစုကလည်းမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ကြာသာပတိနေ့မနေ့အစောပိုင်းမှာစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ကြောင်းမလေးရှားနိုင်ငံကမြန်မာလူသမားတွေကိုလူမှုရေးရအကူအညီပေးနေတဲ့ဥတီဟမောင်မောင်ကပြောပြပါတယ်
။ကျွန်တော်တို့ဒီကွမ်တမ်မြို့ပေါ့ပါဟန်ပြည်နယ်ကွမ်တမ်မြို့ကံပန်းခေါ်တာပေါ့အဲ့ဒီ area ကိုသူတို့ကံပန်းစက်မှု area မှာဒီတရားမဝင်ရွှေပြောင်းလို့တမားပေါ့160နဲ့ရှိမှုဖမ်းခဲ့တယ်ဆိုပြီးတော့အဲသူတို့ဒီလာဘကနေအပြေဝင်ထုတ်ပြန်တော့တွေ့ရတယ်ခင်ဗျာသူကြည့်ရတာကသူအသက်မပြည့်သေးလို့သူကမြန်မာကလေးငယ်128ဦးဆိုပြီးသူတို့တတ်မှတ်ထားတာတွေ့ရတယ်နောက်မြန်မာအမျိုးသားက22ဦးမြန်မာအမျိုးသမီးက38ဦးရယ်ဟိုဘယ်သူပဲပါဆိုတာလေကျွန်တော်မြန်မာနိုင်ငံသားတိုင်းရင်းသားအနေနဲ့တော့သူထည့်ရေးထားတာမတွေ့ရဘူးဒါပေမဲ့ဟိုသူကအကုန်ချုပ်ပြီးတော့မြန်မာဘေဘီလို့ရေးထားတယ်ဆိုတော့ဟိုအသက်မပြည့်သေးတဲ့ကလေးတငယ်တွေဖြစ်ဖို့များတာပေါ့ကလေးတငယ်တွေကအဲ့ဒီစိတ်ရုံမှာသူတို့ပေးထားတဲ့အဆောင်တွေပေါ့နော်အဲ့ဒီအဆောင်တွေမှာနေတာဖြစ်ပါလိမ့်မယ်ဆိုတော့အဲ့ဒီမှာသူတို့ဝေဖန်တဲ့အချိန်မှာအဲ့ဒီအဆောင်တွေပါသူကဝင်ဖန်တော့ဒီကလေးတငယ်တွေပါတခါလေးမိသွားတဲ့ပုံစံမျိုးပေါ့ဒီကလေးတွေတော့တည်ကြတယ်သူတို့ဟိုအလုံးလုံးခွင့်ပေးထားမှလည်းမဟုတ်ဘူးဘာလို့တော့အသက်မပြည့်သေးတဲ့ကလေးကိုသူတို့ခိုင်းပိုင်ခွင့်လည်းမရှိဘူးပေါ့နော
်မလေးရှားနိုင်ငံမှာတရားမဝင်နိုင်ငံသားတွေကိုအဖမ်းဆီးတွေကမကြာခဏရှိနေပြီးမြန်မာနိုင်ငံသားတွေလည်းမကြာခဏဖမ်းမိနေတာပါအခုကတော့စက်ရုံတွေရှိတဲ့နေရာကိုအော်ပရာစီစစ်စင်ရေးလုပ်ပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်မလေးရှားနိုင်ငံမှာရွေးကောက်ပွဲကာလမတိုင်ခင်ကတည်းကအဖမ်းဆီးတွေရှိနေပြီးနိုဝင်ဘာလ19ရက်နေ့ကလုတ်ခဲ့တဲ့ရွေးကောက်ပွဲအပြီးမှာလဲအဖမ်းဆီးတွေကဇက်တိုက်ဖြစ်လာတယ်လို့လဲဥတီဟမမောင်ကပြောပြပါတယ်
။ခုနလပိုင်းနောက်ပိုင်းအစပြီးတော့ဖမ်းလာတာအခုချိန်ကြီးပေါ့နော်။ဆိုတော့အခုဒီရက်ထဲမှာလဲနည်းနည်းလေးစိတ်စိတ်လေးတွေသူတို့လုံခြုံရေးအတွက်ကိုတေချာလုတ်တဲ့အခါမှာဟိုရုံထောက်ကြောင်ပြီးပေါ့နော်ကျွန်တော်မြန်မာနိုင်ငံသားတချို့လဲအဖမ်းဆီးခံရတာတွေရှိရဲ။အခုဒီသူတို့နိုင်ငံရဲ့ဒီနိုင်ငံရေးဟိုအခုပြောင်းကာလမှာလဲသူတို့အင်အားကြီးပါတီနှစ်ခုသူတို့ဟိုပြိုင်ဆိုင်မှုတွေပုံမှန်မူပြီးတော့လုံခြုံရေးကိုအရန်တင်းကျပ်ထားတာတွေတွေ့ရတယ်ပေါ့နော
်ဖမ်းဆီးခံရသူတွေကိုတော့လူဝင်မှုကြီးကြပ်ရေးဥပဒေအရအရေးယူဖို့အတွက်ထိမ့်သိမ်းထားတယ်ဆိုပြီးမလေးအာဏာပိုင်တွေကဆိုပါတယ်ဒါအပြင်သူတို့ကိုအလုပ်ပေးထားသူတွေကိုလည်းထိရောက်တဲ့စစ်ဆေးမှုတွေလုပ်သွားမယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုထားပါတယ်အလားတူမြန်မာပြည်အနေများတဲ့ဂျိုဟိုပီနယ်မလကာစတဲ့နေရာတွေမှာလည်းမြန်မာပြည်အစုလိုက်အပြုံလိုက်ဖမ်းဆီးခံရတာတွေရှိနေပါတယ်ရှင်